ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်လာတော့မယ်ဟီလာရီကလင်တန်ကသူနဲ့တွဲပြီးရွေးကောက်ပွဲဝင်မဲ့ဒုတိယသမ္မတလောင်းဖြစ်ဗာဂျီးနီးယားပြည်နယ်အထက်လွှတ်တော်အမတ်တင်ကိန်းကိုရွေးလိုက်ပါတယ်ဗာဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှူးဟောင်းတင်ကိန်းကတင်းစရာကောင်းသူတဦးအဖြစ်သူ့ကိုယ်သူပုံဖော်ပြောဆိုပေမဲ့မစ္စကလင်တန်ကတော့သူ့အတွက်အရာကပြဿနာမရှိဘူးလို့ဆိုပါတယ်သူဟာအလယ်လက်သဘောထားရှိသူတဦးဖြစ်တာကြောင့်လဲဒေါ်နယ်ထရမ့်ကိုမကြိုက်တဲ့မက်ဆန်ဒါရှင်တွေမစ္စကလင်တန်ကိုမဲပေးဖို့အခက်တွေ့နေတဲ့မက်ဆန်ဒါရှင်တွေကိုစီရင်နိုင်မဲ့အလားအလာရှိပါတယ်သူဟာဘယ်ရွေးကောက်ပွဲကိုမရှုံးဘူးတဲ့အကြောင်းကမ္ဘာအဆင့်တန်းမီမြို့တော်ဝင်အုပ်ချုပ်ရေးမှူးအထက်လွှတ်တော်အမတ်ဖြစ်ပြီးသူတည်ဘူးသမျှအထက်လွှတ်တော်အမတ်တွေထဲမှာလေးစားစရာအကောင်ဆုံးသူတဦးဖြစ်တဲ့အကြောင်းမစ္စစ်ကလင်တန်က CBS သတင်းဌာနကိုပြောပါတယ်ဒုတိယသမ္မတလောင်းဖြစ်ရွေးချယ်ခံရတဲ့အပေါ်ဂုဏ်ယူတဲ့အကြောင်းတင်ကိန်းက Twitter မှာရေးပါတယ်အသက်58နှစ်အရွယ်ကိန်းဟာမနီဆိုတာပြည်နယ်မှာမွေးဖွားသူဖြစ်ပြီး Harvard တက္ကသိုလ်ကနေရှေ့နေပွဲရထားတဲ့သူပါသမ္မတ Barack Obama ကလည်း Harvard တက္ကသိုလ်ထက်တဦးဖြစ်ပါတယ်ဒါပေမဲ့လည်းကိန်းက Harvard ကနေတနှစ်နာပြီးကက်သလစ်ခရိယန်သာသနာပြုနဲ့ဆရာတဦးအဖြစ် Honduras နိုင်ငံမှာသွားရောက်အလုပ်လုပ်ကင်ခဲ့ပါတယ်